ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်စိမ့်လုပ်ွက်တစ်ခုဟာတနင်္လာနေ့ကနုံကန်ပြုတ်ကျခဲ့တဲ့အတွက်ကြောင့်မလို့အင်ဂျင်50ကျော်နစ်မြုပ်ခဲ့ပြီးတော့လူအများပြားပျောက်ဆုံးနေပါတယ်။ဒီကနေ့မနေ့ကရုပ်လောင်း20ကျော်ကိုထပ်မံတွေ့ရှိထားပါတယ်။ဒေသခံတွေကတော့ပျောက်ဆုံးနေတဲ့သူ150လောက်တိရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပြီးမဲ့ထပ်မံတွေ့ရှိဖို့ခက်ခဲနိုင်တယ်လို့လည်းပြောဆိုနေကြပါတယ်။ဖားကန့်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံမူကျော်ကပြောပြပေးပါအောင်ရှင်။
ဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုကစပော့ကျေးရွာမှာနွန်ကန်ပြိုကျတာကြောင့်တနင်္လာနေ့ကလူနေအိမ်ချင်း50လောက်နစ်မြုပ်သွားပြီးလူအများအပြားပျောက်ဆုံးခဲ့ပါတယ်။အခင်းပစ်ပွားခဲ့တဲ့တနင်္လာနေ့ကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်ရမှာကနအူးရုပ်အလောင်း၈လောင်းတွေ့ရှိခဲ့ပါတယ်။ဒီကနေ့မနေ့အထိရုပ်အလောင်း23လောင်းတွေ့ရှိထားကြောင်းဖားကန့်ဒေသခံတဦးက VOA ကိုပြောပါတယ်
။23လောင်းတော့ဖော်သလိုကြားတယ်ဒီမနေ့ကျောက်ဆုံးအင်ချီတော့50ဆိုတော့အနည်းဆုံးကတော့ကျွန်တော်ထင်တာတော့150ဝန်းကျင်အဲ့လောက်တော့ရှိမနော်ကျွန်တော်ခန့်မှန်းတာပေါ့နော်ဒါပေမဲ့အဲ့ရွာခံနေပြောနေရတော့150ကျားမှရှိတယ်လို့ပြောတာပဲ
လောလောဆယ်မှာတော့နိုနေပြီးပျောက်ဆုံးနေသူတွေကိုဖားကန့်မြို့နယ်ကနိုင်ဤကူညီမှုအသင်းတွေကစုပေါင်းပြီးရှာဖွေရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်အခြားဒေသကိုရောက်ရှိနေတဲ့ဖားကန့်မြို့ကန်တို့ကလည်းတည်ဆုံသူတွေရဲ့ရုပ်အလောင်းတွေထပ်မံတွေ့ရှိတဲ့အခြေအနေနဲ့ပျောက်ဆုံးနေတဲ့သူတွေအတိအကျခံမှန်းဖို့ခက်တဲ့အကြောင်းအခုလိုပြောပါတယ
်ခုသူတို့နော်နေရနေပေါ်ရတာတော့20လောက်တော့ရတယ်ငနေတီးတီးရတာတော့အဲပျောက်နေတာခံမှန်းတာတော့သူတို့ကတော့အနည်းဆုံးအိမ်ကိုတော့3ရောက်တော့ရှိနိုင်တယ်ဆိုတော့နေထိုင်မျိုးတွေနဲ့ရောခံမှန်းကြတဲ့တချို့ကလည်းအတိအကျအဲ့လိုကလည်းမသိထားသေးဘူးအဲ့ဒါတော့အိမ်ကြီးကတော့50ကျော်60နီးနီးအဲ့လိုတွေတော့ခံမှန်းထားကြတာဒီ
ဖားကန့်မြို့နယ်ကြောက်စိမ့်လုပ်ငန်းကွက်တွေမှာနွန်ကန်ပေါက်ကြတာနဲ့မြေပြိုကြတာတွေမကြာခဏဖြစ်ပွားလေးရှိပြီးဖြစ်စဉ်တိုင်းမှာလူအသေးအပြောက်တွေရှိခဲ့ပါတယ်2020ခုနှစ်ဇူလိုင်လဆန်းကဝေခါရွာအနီးမြေပြိုမှုမှာတော့လူ180ကျော်သေဆုံးခဲ့ပြီးဒီသေဆုံးမှုဟာဖားကန့်မြို့နယ်အတွင်းအများဆုံးဖြစ်ပါတယ်2019ခုနှစ်ဧပြီလမှာတော့မော်ဝမ်းကလေးရွာနွန်ကန်ကျိုးပေါက်မှုမှာတော့လူ54ဦးခန့်တေဆုံးခဲ့ပါတယ်။ဝေခါရွာမြေပြိုမှုမှာတော့တေဆုံးသူတွေဟာတောင်ခေပြန်ကမြေတွေရေကန်အတွင်းပြိုကျပြီးရေလှိုင်းရိုက်တာကြောင့်ကြောက်တူးသူနဲ့ရေမစေးကြောက်ရှာသူတွေရေကန်အတွင်းရေနစ်တေဆုံးခဲ့ကြတာပါ။ဒီဖြစ်စဉ်မှာတေဆုံးသူရုပ်အလောင်းတွေဟာရေကန်မှာပြန်ပေါ်လာတာရှာဖွေတွေ့ရှိရလွယ်ပေမဲ့နွန်ကန်ကျိုးပေါက်ပြီးနွန်အောက်ရောက်သွားသူတွေကတော့ရှာဖွေဖို့ခက်ခဲနိုင်ကြောင်းဒေသခံတွေကပြောပါတယ်။တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကဖားကန့်ဒေသမှာဆက်ရံတရားကြီးတွေအသုံးပြုပြီးကြောက်စိမ့်အလွန်အကျွံတူးဖော်နေတာနဲ့ထွက်လာတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာတွေကြောင့်အခုလိုလူအသေးအပြောက်များနေရကြောင်းထောက်ပြတာတွေရှိခဲ့ပေမဲ့အခုချိန်အထိအစည်းအဝေးတကျပြုပြင်လှုပ်ဆောင်နိုင်တာမရှိသေးဘူးလို့ဆိုပါတယ်။ဇန်နဝါရီလ13ရက်နေ့ကဖားကန့်မြို့နယ်စပော့ရွာနွန်ကန်ကျိုးပေါက်မှုကြောင့်လူသေဆုံးမှုဖြစ်ပွားခဲ့ချိန်မှာပဲစံခါရွာနဲ့မဇွရန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရသာ၈ယောက်သေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရာအနီးမှာရှိတဲ့ဖားကန့်ဒေသခံတွေကပြောပါတယ်။ဖားကန့်မြို့နယ်အတွင်းနွန်ကန်ပြိုကျမှုလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုစစ်ကောင်စီဘက်ကတော့ထုတ်ပြန်တာမတွေ့ရပါဘူး
။ဒီလိုဖားကန့်မှာမြေပြိုလို့လူသေဆုံးတဲ့သတင်းတွေနဲ့ပတ်သက်ပြီးကြားသိရတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းပိုဟမ်မင်းကြီး Francis ကလည်း Vatican ကျောင်းတော်ကဒီကနေ့ဆူတောင်းပွဲမှာမိန့်ကြားခဲ့ပါတယ်။